ရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်မှာရခိုင်မွတ်စလင်တွေဝင်ရောက်ခိုလုံတာဟာအစောပိုင်းမှာမြန်မာဘင်္ဂလားဒေ့ရှ်ဖြစ်ရှင်းရမယ်နှစ်နိုင်ငံပြဿနာဖြစ်ပါတယ်အချိန်ကြာလာလို့လက်နက်ကင်ပဋိပက္ခဖြစ်တဲ့အခါမှာဒေသဆိုင်ရာပြဿနာဖြစ်လာပါတယ်ရခိုင်မြောက်ပိုင်းတည်ငြိမ်ရေးကိုအိန္ဒိယတရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလူလာပါတယ်ရခိုင်ရိုဟင်ဂျာလွတ်မြောက်ရေးတပ်ရဲ့တိုက်ခိုက်မှုကြောင့်ရခိုင်မြောက်ပိုင်းဟာမွတ်စလင်လက်နက်ကင်တွေလှုပ်ရှားရနေမည်ဖြစ်လာပါတယ်။ဒါပေမဲ့ဒီအချက်ကိုဒုက္ခတွေပြဿနာကလွှမ်းမိုးနေပါတယ်။မြန်မာအစိုးရတပ်ရဲ့ရက်ဆက်မှုကြောင့်ရခိုင်မွတ်စလင်တွေဒုက္ခတွေအဖြစ်ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတာဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးနဲ့အနောက်တိုင်းဒီမိုကရေစီနိုင်ငံတွေကဝေဖန်ရှုံ့ချကြပါတယ်။အိန္ဒိယအစိုးရကတော့မြန်မာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာကိုစိုးရိမ်မိကြောင်းမြမအချုပ်ချာအာနာကိုရိုသေလေးစားပြီးရင်းရမ်းရင်းနဲ့တရားမျှတရေးရရှိအောင်သက်ဆိုင်သူအားလုံးကြိုးပမ်းလိုက်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်မိုဒီစက်တင်ဘာလအစောပိုင်းကနေပြည်တော်ကိုလာရောက်စဉ်ထုတ်ဖော်ပြောဆိုသွားပါတယ
်မြမရည်တဲ့ဗိုလ်ချုပ်ကြီးတင်အောင်ဆန်းရဲ့အိန္ဒိယခီးစဉ်အတွင်းမြမကိုစစ်လက်နက်ပစ္စည်းရောင်းဖို့အိန္ဒိယကာကွယ်ရေးဌာနကသဘောတူလိုက်ပါတယ်ဝိုင်းဝန်းဝေဖန်ခံရတဲ့မြမစစ်တပ်နဲ့စီအရပူပေါင်းဆောင်ရွက်ဖို့အိန္ဒိယကသဘောတူတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတဲ့ဒုက္ခသည်တွေကိုကယ်ဆယ်ရေးအကူအညီပေးဖို့လဲအိန္ဒိယကသဘောတူထားပါတယ်။ဒါပေမဲ့အိန္ဒိယမှာခိုလုံနေတဲ့ရိုဟင်ဂျာအမျိုးခံဒုက္ခသည်တွေကိုတော့နှင်ထုတ်ဖို့အိန္ဒိယအစိုးရကပြင်ဆင်နေပါတယ်။အိန္ဒိယမှာခိုလုံတဲ့ရိုဟင်ဂျာအုပ်စုနဲ့ပါကစ္စတန်အခြေစိုက်မွတ်စလင်အကြမ်းဖက်အဖွဲ့တွေအဆက်အသွယ်ရှိတယ်လို့အိန္ဒိယအာဏာပိုင်တွေကယူဆပါတယ်။အိန္ဒိယအရှိမျောက်ပြည်နယ်ကတိုင်းရင်းသားတဘုံတွေကိုမြန်မာပြည်ထဲအထိအိန္ဒိယစစ်တပ်ကလိုက်လံတိုက်ခိုက်နိုင်တာဟာမြန်မာအစိုးရတပ်ရဲ့ကူညီရိုင်းပင်းမှုကြောင့်ဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာမွတ်စလင်အကြမ်းဖက်အုပ်စုကတိုက်ခိုက်တာကိုတရုတ်အစိုးရကရှုံ့ချပြီးဒေသတည်ငြိမ်အေးချမ်းရေးအတွက်မြန်မာအစိုးရလုတ်ကင်နေရာတွေကိုထပ်ခွန်ကြောင်းမြန်မာအစိုးရရဲ့ကြိုးပမ်းမှုကိုအပြည်ပြည်ဆိုင်ရာကကူညီသင့်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကစက်တင်ဘာ23ရက်နေ့ကထုတ်ဖော်ပြောဆိုပါတယ်။ရှင်ဂျန်ပြည်နယ်ကအစ္စလာမ်အကြမ်းဖက်သမားတွေတီးခြားနိုင်ငံတည်ထောင်မှုရည်ရွယ်တဲ့လှုပ်ရှားမှုဟာတရုတ်ရဲ့သင်္ကန်းစာဖြစ်ပါတယ်။ဝီဂါတိုင်းရင်းသားလှုပ်ရှားမှုနဲ့အစ္စလာမ်အကြမ်းဖက်ဝါဒပေါက်ဆက်နေတယ်လို့တရုတ်ကယုံကြည်တာမှုရှင်ဂျန်လုံခြုံရေးအတွက်အစိုးရစစ်တပ်ရဲအဖွဲ့နဲ့ပြည်သူစစ်တွေကိုအသုံးပြုနေတာတွေ့ရပါတယ်။
ရခိုင်ပြည်နယ်လူမှုစည်းဝါးဖွံ့ဖြိုးတိုးတက်မှုမှာအိန္ဒိယနဲ့တရုတ်အဓိကပါနေတာကိုအာနန်ကော်မရှင်အစီရင်ခံစာမှာဖော်ပြပါတယ်။ကလဒန်ဘက်ဆောင်တဲယူပို့ဆောင်ရေးစီမံကိန်းဟာအိန္ဒိယနဲ့ရခိုင်ပြည်နယ်ကိုလမ်းခင်းပေးမှာမို့နှစ်ဖက်စလုံးအကျိုးရှိမှာဖြစ်ပါတယ်။စစ်တွေရင်းနဲ့စေကန်းကိုအိန္ဒိယကစောက်ပြီးဖြစ်လို့ချင်းရခိုင်နဲ့မီဇိုရန်ပြည်နယ်ကိုဆက်သွယ်ဖို့ပဲကြံပါတယ်။တရုတ်ကလည်းမဒီကျွန်းကရေနံဓာတ်ငွေပိုင်လိုင်းနဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စရာတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးမှပါဝင်နေပုံကိုအာနန်ကော်မရှင်အစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာ BCIM လေးနိုင်ငံစီးပွားရေးဇင်းညံတည်ဆောက်ရေးကိုဟန်တားတဲ့နေရာမှာရခိုင်ပြည်နယ်မြောက်ပိုင်းပြည်ထနာဟာရှေ့တန်းကပါဝင်နေပါတယ်။
ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယနဲ့မြန်မာကိုဆက်သွယ်မဲ့ BCIM လေးနိုင်ငံစီးပွားရေးဇင်းကြံအကောင့်အထည်ပေါ်ရေးဟာတရုတ်အတွက်အလွန်အရေးကြီးပါတယ်။အလားတူပဲဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာသီရိလင်္ကာထိုင်းဘူတန်နဲ့နေပေါ်ပါဝင်တဲ့ခုနှစ်နိုင်ငံ BIMSTEC အုပ်စုဟာအိန္ဒိယအတွက်အလွန်အရေးကြီးပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်ရုံနဲ့မကဘဲအကြမ်းဖက်သမားနဲ့နေဆက်ရည်ရွယ်မှုနှိမ်နင်းရေးကိုအိန္ဒိယကဦးစားပေးတယ်လို့ဆိုပါတယ်။စီဝါရေးအုပ်စုနှစ်ခုစလုံးမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာပါဝင်နေတာမို့ရခိုင်ပြည်နာဟာအရေးကြီးလာပါလေ။ဒါပေမဲ့အစိုးရအကြမ်းဖက်သမားတို့ရဲ့တိုက်ခိုက်မှုကြောင့်ဒုက္ခတွေပြည်နာပေါ်လာပြန်တဲ့အတွက်ဒေသခံလူအဖွဲ့အစည်းအချင်းချင်းယုံကြည်ဖို့ခက်ခဲသွားကြောင်းလွန်ခဲ့တဲ့နှစ်အိန္ဒိယနိုင်ငံဂိုဝါမှာကျင်းပတဲ့ခုနှစ်နိုင်ငံ BIMSTEC ထိပ်သီးညီလာခံမှာဒေါက်တာဆန်းစုကြည်ကပြောသွားပါလေ။ဒီနှစ်နောက်ပိုင်းနေပေါ်နိုင်ငံမှာကျင်းပမဲ့ BIMSTEC ထိပ်သီးညီလာခံမှာလည်းရခိုင်မွတ်စလင်ဒုက္ခသည်ပြဿနာကိုဘင်္ဂလားဒေ့ရှ်ကတင်ပြလိမ့်မယ်လို့မျှော်လင့်ရတာမို့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ကိစ္စဟာဒေသဆိုင်ရာပြဿနာဖြစ်နေပြီလို့ပြောရပါလိမ့်မယ်ခင်ဗျာ။